ချင်းပြကြရလားဗျ။ဒေါန်ဆန်းစုကြည်လက်ထက်2019နိုဝင်ဘာတုန်းကသတင်းစာရှင်းလင်းပွဲတစ်ခုမှာသမရယုံပြောရေးဆိုခွင့်ရှိတဲ့ဦးဇော်ထေးကအေးအေးဆိုတာဓမြတာတာအဆင်ပဲလို့ဆိုခဲ့ဘူးပါတယ်။ခုတော့သူလည်းမရှိတော့ပါဘူး။အမျိုးဘာသာတာတနာချစ်တဲ့ခင်မီတက်မတော်ကြီးဟာနောက်ဆုံးတော့ခုရခိုင်ပြည်နယ်မှာမွတ်စလင်တွေကိုတပ်ဖွဲ့ဝင်အဖြစ်အာဓမ္မစုဆောင်ပြီးဦးဇော်ထေးပြောခဲ့ဘူးတဲ့ဓမြတာတာသဘုံအရခတ်တက်တော်ကိုတိုက်ခိုက်နေရပါပြီ။အေးအေးနဲ့ပတ်သက်လို့စစ်တပ်ရဲ့တက်မတော်သတင်းမှန်ပြန်ကြားရေးကလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာကျွန်တော်မေးခွန်းမေးခဲ့ပူပါတယ်။အဲ့ဒီသတင်းစာရှင်းလင်းပွဲမတိုင်မီကစစ်တပ်သတင်းစာရှင်းလင်းပွဲတစ်ခုမှာပဲဇော်မင်းထွန်းကပြောပို့သူတွေဆိုရင်အေးအေးကိုနှစ်လအတွင်းအမြင့်ပြတ်ချိန်မုံမယ်လို့ဆိုခဲ့ပူပါတယ်။ဒါနဲ့နောက်တစ်ချိန်သတင်းစာရှင်းလင်းပွဲရောက်တော့ကျွန်တော်ကအဲ့ဒီအကြောင်းထပ်မေးပါတယ်။အဲ့ဒါကတော့ခုနှစ်လမကတော့ဘူး။ခုထိလည်းရှင်းနိုင်တာမတွေ့သေးဘူး။ဘာကြောင့်လဲဆိုတော့သူကတိုင်းရင်းသားညီအကိုတွေမို့လို့ပါတဲ့။အဲ့လိုပြန်ဖြေပူပါတယ်။ခုတော့လေအရခတ်တက်တော်အေးအေးဟာရခိုင်မြောက်ပိုင်းကနေတောင်ပိုင်းအထိတောက်လျှောက်ထိုးစစ်တွေဆင်းနေပြီဖြစ်ပါတယ်။တစ်ဖက်မှာလည်းရှမ်းမြောက်မှာမဟာမိတ်တွေနဲ့တိုက်ပွဲတွေဆင်နွှဲခဲ့သလိုချင်းပြည်နယ်မှာလည်းချင်းညီနောင်ဒေါ်လန်ရေးတပ်ဖွဲ့တွေကိုကူညီတိုက်ပေးနေတဲ့အထိစစ်မျက်နှာတွေအများကြီးဖွင့်ထားတဲ့အခြေအနေကိုရောက်နေပါပြီ။ရခိုင်ပြည်နယ်မှာတော့အရင်ကနဲ့မတူတဲ့အခြေအနေတွေကုလလောဆယ်ဖြစ်ပေါ်နေပါတယ်။အဲဒါကတော့ရခိုင်ကမွတ်စလင်တွေကိုစစ်ကောင်စီကအာဓမ္မစစ်သားဆူဆောင်းပြီးတိုက်နေတာဟာကာလတစ်ခုရှိသွားပြီဖြစ်ပါတယ်။ဒီထဲမှာထူးခြားတာကတော့ဒါနဲ့ပတ်သက်လို့အမျိုးဘာသာသာသနာချစ်မြတ်နိုးသူတွေစီကအသံထွက်လာတာလုံးဝမတွေ့ရပါဘူး။အရင်ကတော့မွတ်စလင်အလိုမရှိ၊ရိုဟင်ဂျာအလိုမရှိလို့ဦးသိန်းစင်လက်ထက်ကနေဒေါန်ဆန်းစုကြည်လက်ထက်အထိမနာတမ်းအော်ခဲ့ကြတဲ့အမျိုးသားရေးသမားရဲရဲတောက်တွေဟာဒီကိစ္စမှာလုံးဝပျောက်ချင်းမလားပျောက်နေပါတယ်။ဒီနေရာမှာမထွက်ရဲတာလားလို့မေးရင်ပုံမှန်ပါလိမ့်မယ်။ဘာကြောင့်လဲဆိုရင်မွတ်စလင်တွေကိုအာဓမ္မစုဆောင်ပြီးတော့ရှေ့တန်းပို့နေတာကိုပြောလေလေစက်ကောင်စီရဲ့အရှုံးကိုပို့ပြီးတော့ထင်ပေါ်လေလေဖြစ်လာမှာကြောက်မှာပဲလက်ရှိပူတိတော်မောင်တော်မှာမင်းအွန်လိုင်းစက်ကောင်စီနဲ့အရခတ်တက်တော်အေရိုဂျာတိုက်ပွဲဖြစ်နေတာလူတိုင်းသိပြီဖြစ်ပါတယ်ဒါပေမဲ့ပူတိတော်မောင်တော်လိုမွတ်စလင်တွေအများစုနေထိုင်တဲ့နေရာမှာမြေပြင်မှာဖြစ်ပျက်နေတာတွေကိုတော့အများစုကသတိထားမိကြမှာမထင်ပါဘူးဒါအပြင်ရခိုင်ပြည်ကသတင်းအကြောင်းအရာတွေဟာရခိုင်မဟုတ်တဲ့စာဖတ်ပရိသတ်တွေကြားမှာတဲ့ရေပန်းစားလေမရှိတာကြောင့်လဲပါပါတယ်ပြီးခဲ့တဲ့နှစ်နိုဝင်ဘာကလေးကစတင်ခဲ့တဲ့အာရကတက်တော်ရဲ့ထိုးစက်တွေဟာတဏန်တလျာတခဲနဲ့ထောက်ခံအားပေးမှုရရှိခဲ့တာပါအခြားတိုင်းရင်းသားတွေအပြင်ပမာဏတစ်ခုလောက်ရှိတဲ့ရခိုင်ပြည်ရင်းနေမွတ်စလင်တွေပြည်ပရောက်မွတ်စလင်တွေနဲ့ရိုဟင်ဂျာတွေကလည်းအေအေရဲ့အောင်ပွဲတွေကိုအားပေးခဲ့ကြပါတယ်ဒါပေမဲ့ဗိုလ်ချုပ်ထွန်းမြတ်နေရဲ့ရိုဟင်ဂျာဘင်္ဂလီအသုံးနှုန်းတစ်ခု Twitter ပေါ်မှာရေးသားချိန်မှာတော့အေအေကိုငကူကထောက်ခံနေတဲ့လူတွေကြားမှာဝိဟာဖြစ်เสียရရများလာခဲ့ပါတယ်ဒီမတိုင်ခင်အချိန်ကလေးတွေကပဲပူတိတော်ကဒေသခံမွတ်စလင်တွေဟာအေးအေးအလိုမရှိဆိုပြီးဆန္ဒထုတ်ဖော်ခဲ့ကြတယ်လို့မျိုးဒီကြားတဲ့စစ်တွေမှာလည်းအေးအေးအလိုမရှိဆိုတဲ့မွတ်စလင်တွေရဲ့ဆန္ဒပြမှုတွေပေါ်ခဲ့ပါသေးတယ်ဆက်ဆက်ပြီးသိမှကြခင်မှာမွတ်စလင်အများစုနေထိုင်တဲ့မြို့တွေမှာစစ်ကောင်စီနဲ့ရိုဟင်ဂျာတပ်တွေပေါင်းပြီးအိမ်တွေမိရှုပစ္စည်းတွေလူရတာတွေတောက်လျှောက်ဖြစ်လာပါတော့တယ်ရိုဟင်ဂျာတပ်တွေလို့ပြောရင်အများစုကရုတ်တရက်ဆိုရင်အာဆာကိုပြင်းမြင်ရမှာပါဒါပေမဲ့အခုချိန်မှာတော့အာဆာထက်ပိုတဲ့တခြားအဖွဲ့တွေအများကြီးရခိုင်မှာရှိနေပါပြီအရခတ်တပ်တော်ကတိန်းထားပြီးပြီဆိုတဲ့မြို့တွေဟာရခိုင်လူမျိုးအများစုနေထိုင်တဲ့မြို့တွေပဲဖြစ်ပါတယ်ဘူးသီးတောင်မောင်တော်လိုမွတ်စလင်အများစုနေထိုင်တဲ့နေရာတွေမှာလက်ရှိအချိန်ထိတိုက်ပွဲတွေနေ့စဉ်ပြင်းထန်နေဆဲဖြစ်ပါတယ်2016-19အဲ့ဒီတုန်းကနေကြဆောင်တပ်ဖွဲ့တွေကိုတိုက်ခိုက်ခဲ့တယ်ဆိုတဲ့အာဆာနဲ့ပြီးတော့အာနာသိမ့်ပြီးချိန်မှာပြန်ကောင်းထောင်လာတဲ့အာဆာရဲ့အရင်သူ့ရဲ့စီနီယာလို့ပြောလို့ရတဲ့ RF ဆိုအဖွဲ့2020ကမှအသက်ဖွယ်ထားတဲ့ RARA Arakan Ranger Army တို့ဟာအခုချိန်မှာဘူးတီတောင်မောင်တော်တခွင်မှာလှုပ်ရှားနေတာတော်တော်ကြာပါပြီ။ဘာကြောင့်ဒီလို Ranger တပ်တွေလှုပ်ရှားနိုင်တာလဲလို့မေးရင်အဖြေကရှင်းပါတယ်စစ်တပ်ကခွင့်ပြုထားတာကြောင့်ပါပဲ။ဒါအပြင်ဒီတပ်တွေလှုပ်ရှားနေတဲ့နေရာတွေဟာရိုဟင်ဂျာတွေအများစုနေထိုင်တဲ့နေရာတွေပဲဖြစ်ပါတယ်။ဒါကြောင့်မဲဗုဒ္ဓတောင်မြို့လိုမွတ်စလင်ဥယျာဉ်ကြီးစိုးတဲ့မြို့တွေမှာရခိုင်တွေမရှိကြတော့ပါဘူး။မွတ်စလင်များစုကြီးစိုးပြီးတော့စစ်တပ်အုပ်ချုပ်မှုအောက်မှာရှိနေတဲ့နေရာတွေဖြစ်တာကြောင့်ရခိုင်လူမျိုးတွေမနေရဲကြတော့တာပါ။ပြီးခဲ့တဲ့လ AB ဒုတိယပတ်တော်တုန်းကဗုဒ္ဓတောင်မြို့ကလူမရှိတော့တဲ့ရခိုင်ရပ်ကွက်မှာရခိုင်လူမျိုးနေအိမ်တွေအင်အားချီမိရှုခံရပါတယ်။တခံရရှိထားတဲ့ဗီဒီယိုရုပ်သံတွေအရရခိုင်လူမျိုးပိုင်ဆိုင်တဲ့အိမ်ကြီးအိမ်ကောင်းတွေကနေမွတ်စလင်တွေက ကလေးလူကြီးမကြံပစ္စည်းတွေတည်ယူနေကြတာကိုတွေ့မြင်ရပါတယ်။ဒါမျိုးကအခုမှဖြစ်ဘူးတာတော့မဟုတ်ပါဘူး။အရင်ကလည်းဒါမျိုးဖြစ်ခဲ့ဘူးပါတယ်။ဒါပေမဲ့အရင်တကြိမ်တုန်းကတော့မွတ်စလင်တွေမဟုတ်ဘဲနဲ့ရခိုင်လူမျိုးတွေပါ။2016ခုနှစ်ကရှမ်းပြည်နယ်ကနေရခိုင်ဘင်္ဂလားဒေ့ရှ်နယ်စပ်ထိယာဘဆေးပြားကုန်သွယ်မှုကိုသတင်းလိုက်ရင်းနဲ့ကျွန်တော်မောင်တော်မျိုးကိုရောက်ခဲ့ပါတယ်။မောင်တော်မျိုးအဝင်မြို့တကြီးယွာနာကစောက်တိုရီလုပ်ငန်းဝင်တစ်ခုမှာဆေးပြား67ဘီလီယံကျော်ဖို့ဖမ်းမိတယ်ဆိုတဲ့အချင်းကပါတချို့အဲ့ဒီအကြောင်းအရာကိုမှတ်မိကြပါလေဦးမယ်။အဲ့ဒီသတင်းလိုက်ဖို့ရောက်နေရင်ပဲအာစာအဖွဲ့တိုက်ခိုက်မှုနဲ့တက်တဲတိုးခဲ့ပါတယ်။အဲ့ဒီမှာစစ်ကောင်စီစစ်သားတွေကမွတ်စလင်ယွာတွေထဲဝင်ပြီးစားစရာတွေယူလာတာကိုကျွန်တော်ကိုယ်တိုင်မြင်တွေ့ဘူးပါတယ်။နောက်တစ်ကြိမ်2019ဩဂုတ်မှာဒုတိယအကြိမ်ဖြစ်တော့လဲဖြစ်ပြီးတဲ့နောက်တစ်ရက်မှာကျွန်တော်နဲ့ဒေသခံတရင်းတော်နှစ်ယောက်မောင်တော်ကိုရောက်အောင်သွားခဲ့ပါတယ်။အဲဒီမှာမီးလောင်ပျက်စီးနေတဲ့မွတ်စလင်အိမ်တွေကနေမင်းအောင်လင်းရဲ့တပ်ဖွဲ့ဝင်တွေနဲ့အတူဒေသခံရခိုင်လူမျိုးတွေကဆိုလာပြားတွေမိဆက်တွေတဲနေတာကိုကျွန်တော်ကိုယ်တိုင်မြင်ခဲ့ရပါတယ်။အဲဒီတုန်းကမိတ်ဆွေအေယာဝတီတရင်းတော်နဲ့ DVB တရင်းတော်နောက်ကျွန်တော်အားလုံးစုစုပေါင်း3ယောက်တရင်းသွားယူတော့မောင်တော်မျိုးတွေမှာကျွန်တော်တို့ကိုရခိုင်လူမျိုးအုပ်လိုက်ကြီးကဝိုင်းရိုက်ဖို့လိုက်လို့ပြေးခဲ့ရပါသေးတယ်ဒီနေရာမှာကျွန်တော်ပြောချင်တဲ့အကြောင်းအရာကတော့အရာရာကိုအတင်းရိုးရှင်းအောင်ပုံစံတတ်မှတ်လိုက်ပြီးတော့ဖြည့်ရှင်းပြလို့မရဘူးဆိုတာပါဥပမာတိုင်းရင်းသားများအားလုံးဒီဒေါ်လာရေးအပေါ်ယူသားကြဤလို့ပြောရင်ကရင်ပြည်နယ်ကစီးပွားရေးတမားစောချစ်သူရောပါလားလို့မေးရင်ကြိုက်ကြမှာမထင်ပါဘူးအဲ့ဒီလိုပဲရခိုင်များအားလုံးဒီစစ်တပ်ကိုမုန်းကြဤဆိုရင်လက်ရှိစစ်ကောင်စီရဲ့ရခိုင်ပြည်နယ်ကောင်စီဝင်ဝါရင့်နိုင်ငံရေးတမားဒေါ်အင်းနုစိန်အရင်ကလူထုအကျိုးပြုတွေလုပ်ပြီးတော့တဲ့င်းစာမျက်နှာပေါ်တွေမှာနာမည်ရခဲ့တဲ့ဦးတန်းထွန်းတို့ရဲ့မျက်နှာကြီးတွေကိုပြေးမြင်ကြမှာပါပဲ။အဲ့လိုပါပဲ။ရိုဂျာများအားလုံးဒီတနာစရာများဖြစ်ကြဤလို့အလွယ်တကူကောက်ချစ်ချပြောလို့မရပါဘူး။စစ်ကောင်စီရဲ့စစ်မှုမထမ်းမနေရဥပဒေနောက်မှာစစ်မှုမထမ်းလို့တဲ့လူငယ်တွေဟာထွက်ပြေးတိမ်းရှောင်ကြရပါတယ်။မိတ်ဆွေတယောက်ရဲ့အကိုဝမ်းခွဲတယောက်ဆိုရင်စစ်မှုထမ်းနာမည်စင်းပါလို့ရှောင်တိမ်းရင်းနဲ့ကျမ်းမာရေးကြောင့်အသက်ဆုံးပါခဲ့ရပါတယ်။တာဖြစ်သူကစမှုတန်းစင်းနဲ့ပါလို့အဖေဖြစ်သူအမေဖြစ်သူတွေဒုက္ခရောက်တောကပြပါရများကြတာမကြားခြင်းမှာအဆုံးပါပဲစမှုတန်းဥပဒေကြောင့်ကိုကိုကိုအဆုံးစီရင်သွားတဲ့တဲ့ရင်တွေကိုလည်းဖတ်မိကြမှာပါဒီလိုမျိုးအတင်းရှောင်ပြေးနေရသူတွေအသက်ဆုံးမသူတွေရှိနေတယ်လို့တစ်ဖက်မှာလိုလိုချင်ချင်နဲ့စက်ကောင်စီတက်ထဲဝင်နေကြသူတွေလည်းအများကြီးရှိပါတယ်ရန်ကုန်နဲ့အေရဝတီတန်းဟာကိုယ်တော်နဲ့ကိုစက်ကောင်စီစီစမှုတန်းမှုဝင်ရောက်တဲ့ပမာဏအများဆုံးစီးရင်နေထဲမှာပါပါတယ်မင်းအွန်လိုင်းစက်တက်ထဲဝင်သွားကြတဲ့ဗမာတွေအများကြီးပါပဲအဲ့လိုပါပဲအာရမစူဆောင်းခံရတဲ့ရိုဟင်ဂျာတွေရှိသလိုလိုလိုလားလားနဲ့စစ်မှုဝင်ထမ်းကြတဲ့ရိုဟင်ဂျာတွေလည်းအများကြီးရှိပါတယ်ဒါကြောင့်ရိုဟင်ဂျာလို့ပြောလိုက်တာနဲ့အတင်းအာရမစူဆောင်းခံရတာလို့တတ်သွေးမတိမ်မှတ်ယူလိုက်လို့မရပါဘူးဥမာအနေနဲ့ပြောရင်ပြီးခဲ့တဲ့တပတ်ကမောင်တော်ရွှေရင်အေးရွာမှာရခိုင်အိမ်တွေမိရှုခံရပါတယ်မိချိုကန်ရဲ့ဖြစ်ရဲ့ရုပ်တံဖိုင်မှာတော့ပျော်ရွှင်အော်ဟစ်နေကြတဲ့စစ်ကောင်စီယူနီဖောင်းဝတ်ထားတဲ့ရိုဟင်ဂျာမွတ်စလင်တွေကိုအများကြီးမြင်တွေ့ရပါတယ်။2016စက္ကွန်ဖြစ်ရဲ့တုန်းကရခိုင်လူမျိုးတွေရဲ့တိတိကြီးနဲ့မဟန့်တားခဲ့တဲ့ဖြစ်ရဲ့တွေအပြင်ဒီနေ့မှာရိုဟင်ဂျာတွေရဲ့လုပ်ရအပေါ်မှာလည်းတိတိကြီးနဲ့မျက်နှာလွဲမမြင်ချင်အောင်ဆောင်နေလို့မရပါဘူး။ပြဿနာကတော့အချင်းချင်းထိန်းကြီးရမယ်အစားမှားရင်တွေ့လိုက်မဟဲ့ဆိုပြီးတော့ထိုင်ဆောင်နေကြသူတွေကတော်တော်များပါတယ်။ဂျာကနေအမျက်ထုတ်မှာကတော့စက်ကောင်စီပါပဲ။စက်ကောင်စီဟာအာနာကိုကြိုက်တယ်လို့တုံးပြီးတော့ဒီဘက်မှာစစ်သားစုဆောင်းနေတယ်လို့တစ်ဖက်မှာလည်း2016စက်ခွန်တုန်းက clearance operation အရာတိုက်ထုတ်ခဲ့ပါတယ်လို့သူတို့ပြောတဲ့လူတွေကိုခုတော့နေဆက်နဲ့နေဆက်မြို့တွေမှာလွတ်လွတ်လပ်လပ်ရန်ကားခွင့်ပြုထားပါတယ်။ဒါအပြင်ရခိုင်တွေမရှိတော့တဲ့မြို့ရွာတွေမှာလှုပ်ချင်ရလှုပ်နေတဲ့ရိုဟင်ဂျာအဖွဲ့တွေကိုလည်းတစ်ဖက်လက်နဲ့လွှတ်ပေးထားပါတယ်။ပါကြောင်ပါလေအာနာနဲ့အုတ်ချုပ်လို့လည်းမရစည်ရည်အရာလဲတတိတိနဲ့ရှုံးနေနေတဲ့စက်ကောင်စီအတွက်နောက်ဆုံးနီးလန်းကမစားရတဲ့အမဲတဲနဲ့ပတ်ဖို့ပဲရှိပါတော့တယ်ရခိုင်ပြည်နယ်ကိုအေးအေးလက်ထက်အဆုံးရှုံးခံလိုက်ရတာထက်စာရင်ဘယ်သူမှထိန်းချုပ်လို့မရတဲ့တကယ့်အရှုပ်ထုတ်ချီမြင်ထွေးကြီးဖြစ်နေပြီးပြည်ထနာပေါင်း16,000တက်နေတဲ့လူတကာဝင်းဆွတ်ဖလို့ရနေတဲ့ပြည်နယ်ကြီးဖြစ်အောင်ဖန်တီးနေတာပါဒီလိုဖြစ်အောင်လုပ်ဖို့နီးကရခိုင်နဲ့မွတ်စလင်ကြားရန်တိုက်ပေးပြီးလူမျိုးရေးအထူးကြုံဖြစ်အောင်လမ်းကြောင်းပေးဖန်တီးဖို့ပဲရှိပါတော့တယ်။ဒါကြောင့်အစိုးရဆက်ဆက်ခေါင်းကိုက်တဲ့ပြဿနာဖြစ်တဲ့ရိုဟင်ဂျာဆိုတဲ့ကိစ္စကိုအွန်လိုင်းပေါ်မှာရောမြေပြင်မှာပါမိစာတွေလိုက်ဖွာနေတာဖြစ်ပါတယ်။ဒါဟာအရခတတ်တော် AA အတွက်လည်းခေါင်းကိုက်ရတဲ့ပြဿနာဖြစ်နေတယ်လို့သုံးသပ်မိပါတယ်။ရခိုင်နဲ့မွတ်စလင်ကြားပြဿနာဖြစ်ဖို့ဆိုရင်လက်ရှိရခိုင်တွေမရှိတော့တဲ့ဘူးတီတောင်လုံးနေရာမျိုးမှာမဖြစ်နိုင်ပါဘူး။ အဲ့လိုပဲရခိုင်အများစုရှိတဲ့တခြားမြို့တွေမှာလည်းမဖြစ်နိုင်ပါဘူးဖြစ်နိုင်တဲ့နေရာကတော့စစ်တွေမြို့ပါစစ်ပွဲဒေသတွေကရခိုင်လူမျိုးတွေကစစ်ပွဲရှောင်မှုရခိုင်ပြည်ပကိုထွက်ခဲ့ကြသလိုအများစုကတော့ပြည်နယ်တွင်းမှာပဲရှိနေသေးပါပဲရခိုင်ပြည်နယ်လုံးကိုစစ်ကောင်စီကပိတ်ဆို့ထားတာအခုဆိုရင်9လကျော်လာပြီဖြစ်ပါတယ်ရခိုင်ပြည်မြောက်ပိုင်းတောင်ပိုင်းငါအောက်ခြေလူတို့ဟာသကွဲစားနေရတဲ့အခြေအနေကိုရောက်နေပါပြီ။စီတလီတာ1000ကျော်ကနေနေရာလိုက်တချို့နေရာတွေမှာဆို2000ခွဲအထိအစားအစာရှိပါတယ်။ Secret Delay ကို900အထိပေးတော့ရတဲ့အခြေအနေမျိုးပါ။စစ်တွေပတ်လည်ကမြို့တွေကရခိုင်လူမျိုးတွေကအ ਨੇ ဆုံးစစ်တွေမြို့စီကိုပြေးလွှာခိုးလုံရပါတယ်။စစ်တွေဟာမွတ်စလင်ဒုက္ခသည်စခန်းတွေအများဆုံးရှိတဲ့မြို့လည်းဖြစ်ပါတယ်။ဒါကြောင့်လူမျိုးရေးအထူးကြုံကိုဖန်တီးမယ်ဆိုရင်စစ်တွေကိုစစ်ကောင်စီကပြမှတ်ထားတယ်လို့ယူဆပါတယ်လက်ရှိအခြေအနေဟာစစ်ရေးအောင်မြင်မှုတွေရနေတဲ့အာရခတ်တပ်တော်အတွက်ဒါအပြင်ရခိုင်လူတို့အတွက်နဲ့ဒီဒေသကမွတ်စလင်တွေအတွက်ထိလွယ်ရှလွယ်အခြေအနေကြီးဖြစ်ပါတယ်စစ်ကောင်စီဟာနီလန်းအမျိုးမျိုးနဲ့ဒီအခြေအနေကိုပောက်ကွဲမှုတစ်ခုခုဖြစ်အောင်ကြံနေတာပါဒါကိုအတက်နိုင်ဆုံးရှောင်ရှားနိုင်ကြဖို့လိုပါတယ်ရခိုင်ပြည်နယ်အရေးမှာအချိန်တွေကြာလာလေလေဘယ်သူတွေကပြဿနာတွေဖြေရှင်းနိုင်တဲ့စီကိုချီလန်းလှမ်းနေပြီးတော့ဘယ်သူတွေကတော့ဘယ်တော့မှမပြေလည်စေပဲပြဿနာတွေပဲတောက်လျှောက်တက်နေတာကိုလိုချင်နေတယ်လဲဆိုတာတဲတဲကွဲကွဲမြင်လာရတော့မှာပဲဖြစ်ပါတယ်ခင်ဗျာကျွန်တော်ပေါ့ကတ်ကိုနားဆင်ပေးကြရတဲ့ကျေးဇူးအများကြီးတင်ပါတယ်ဒီအကြောင်းအရာတွေကိုကျွန်တော်ရဲ့ Medium နဲ့ Website ပေါ်မှာလည်းဝင်ရောက်ဖတ်ရှုနိုင်ပါတယ်နောက်တစ်ချိန်အကြံတွေ့ရအောင်အားလုံးအဆင်ပြေကြပါစေဗျာ